ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝင်ဟာပုံမအားကောင်းလာပြီး24နာရီအတွင်းမှာမုန်တိုင်းငယ်အဆင့်ကိုရောက်ရှိနိုင်တယ်လို့ဒီလ16ရက်နေ့မှာတော့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိနိုင်တယ်ဆိုတဲ့နောက်ဆုံးရမိုးလေဝသသတိပေးချက်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါလေပြင်းနဲ့ရေဝင်ဟာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာတည်ရှိနေပြီးလာမယ့်စနေနေ့လောက်မှာဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိနိုင်ကြောင်းမိုးလေဝသနဲ့ဇလားဘေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်။နေ့ကတနင်္ဂနွေအချိန်တိုင်းလာရင်ဆိုရင်ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်နေတဲ့လေပြင်းနဲ့ရေဝင်ပေါ့နော်။အရှေ့တောင်ပိုင်းမှာပဲသူကဆက်ပြီးတော့တည်ရှိနေပါတယ်။ဒီဟာသူကတဖြည်းဖြည်းတော့အနောက်မြောက်ဘက်တွေကိုတော့ယူနေတယ်။အခုယူနေပြီးတော့မှသူကပုံမှန်အားကောင်းလာပြီးတော့နောက်24နာရီမှာတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာဝန်ထမ်းငယ်အစီအစဉ်ကိုရောက်ရှိနိုင်ပါတယ်။ပြီးတော့နောက်48နာရီပေါ့နော်။နောက်48နာရီအတွင်းမှာတော့ကျွန်တော်တို့ဆိုင်ကလုန်းမုန်တိုင်းအစီအစဉ်ကိုရောက်ရှိနိုင်တဲ့နေရာမျိုးရှိပါတယ်
။မုန်တိုင်းငယ်အစီအစဉ်ရောက်ရှိချိန်အစပိုင်းမှာတော့အနောက်မြောက်ဘက်ကိုရွေ့ရှားပြီး18ရက်နေ့လောက်ကြာရင်မြောက်ဘက်ဒါမှမဟုတ်အရှေ့မြောက်ဘက်ကိုဥတီရွေ့ရှားနိုင်တာကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေဟာမုန်တိုင်းအန္တရာယ်သတိထားမဲ့အခြေအနေရှိနေပါတယ်။မုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်ရောက်ခဲ့ရင်ကြောင့်ရခိုင်ကမ်းရိုးတန်းဒေသမှာမိုးသက်လေပြင်းတိုက်ခိုက်တာတွေဖြစ်နိုင်ကြောင်းလည်းဒေါက်တာကျော်မိုးဦးကခန့်မှန်းထားပါတယ
်။ဟုတ်ကဲ့နောက်ဆုံးတော့ကျွန်တော်တို့ဒီမုန်တိုင်းကဒီအိန္ဒိယနဲ့ဒီဘင်္ဂလားဒေ့ရှ်ကိုဝင်သွားမယ်ဆိုရင်လည်းကျွန်တော်တို့ဒီရခိုင်ကမ်းရိုးတန်းမှာတော့အဲဒီရပိုင်းကြီးပေါ့နော်အဲဒီရပိုင်းကြီးမှာတော့ကျွန်တော်တို့လေပြင်းတိုက်တာတွေကတော့ရှိလာနိုင်တယ်။ဟောကြောင့်ဆိုတော့ဒီမုန်တိုင်းရဲ့အရှင်ကြောင့်လို့ပေါ့နော်။ဒီနေ့ဒီမှာပြည်နယ်ပြည်မှာမိုးသက်လေပြင်းကြောင်းတို့ကတော့ဉာဏ်မျိုးတွေတော့ရှိလာနိုင်ပါတယ်ဟုတ်ကဲ့
နိုင်ငံတကာမိုးလေဝသဌာနတွေအနေနဲ့လေပြင်းနဲ့ရေဝင်းကနေမုန်တိုင်းအဖြစ်ပြောင်းလဲပြီးဥတီရွေရှားမဲ့နေရာကိုခံမှန်းတွက်ချက်တာတွေဟာလောလောဆယ်အချိန်မှာကွဲလွဲတာတွေရှိနေကြောင်းလဲဒေါက်တာကျော်မိုးဦးကပြောပါတယ်အိန္ဒိယနိုင်ငံမိုးလေဝသဌာနကတော့ဘင်္ဂလားပင်လယ်အော်အတွင်းကလေပြင်းနဲ့ရေဝင်းဟာဒီသတင်းပတ်အကုန်မှာအင်အားပြင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ကိုရောက်ရှိနိုင်ကြောင်းထုတ်ပြန်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝင်းဟာဒီနှစ်မိုးကြိုကာလမှာဒုတိယအကြိမ်ဖြစ်ပေါ်တဲ့လေပြင်းနဲ့ရေဝင်းဖြစ်ပါတယ်။ဒီလဆန်းပိုင်းကလည်းတစ်ကြိမ်ဖြစ်ပေါ်ခဲ့ပေမဲ့မုန်တိုင်းအဖြစ်ကိုမျှော်ရှိပဲပြည့်ပြည့်သွားခဲ့ပါတယ်။ဒီနေ့မိုးရသည်မှာတော့နောက်တောင်မုတ်တုံလေးဟာမြန်မာနိုင်ငံတောင်ပိုင်းကိုဒီလ16ရက်နေ့ကနေ23ရက်နေ့မြေဝါကျွန်းပေါ်ဒေသကို23ရက်နေ့ကနေ26ရက်နေ့မြမပြည်အလဲပိုင်းကိုတော့လက်ကုံရက်ပိုင်းလောက်မှာဝင်ရောက်နိုင်ကြောင်းနဲ့လေပြင်းနဲ့ရဝင်းအချိန်ကြောင်းလည်းမြန်မာနိုင်ငံတဝမ်းမှာမိုးရရှိနိုင်ကြောင်းမိုးစလဌာနကခန့်မှန်းထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်